မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးအနေနဲ့ယူကရိန်းစစ်ပွဲကိုအတက်နိုင်ဆုံးအမြန်ဆုံးအဆုံးသတ်ဖို့လိုလားကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကတနင်္ဂနွေနေ့မှာအလေးအနက်ပြောပါတယ်။ယူကရိန်းအတွက်အထောက်ပံ့တွေဆက်လက်ပေးအပ်ရေးနေတိုးအဖွဲ့ဝင်နိုင်ငံ30ကနိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးကြတဲ့ဂျာမနီနိုင်ငံဘာလင်မှာအမေရိကန်နိုင်ငံသားဝန်ကြီးကယူကရိန်းရဲ့အချုပ်အခြာအာဏာကိုအမေရိကန်ကဆက်လက်ကာကွယ်သွားမှာဖြစ်ပြီးရုရှားအပေါ်ဖိအားဆက်ပေးသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
။ Every member of the alliance wants to bring this war to an end as soon as possible.
မဟာမိတ်အဖွဲ့ဝင်ထိုင်းကတော့ဒီစစ်ပွဲကိုအမြန်ဆုံးအဆုံးသတ်လိုပါတယ်။ဒါပေမဲ့လည်းယူကရိန်းအတွက်လုံခြုံရေးဆိုင်ရာအကူအညီတွေဆက်လက်ထောက်ပံ့ရေးနောက်လိုအပ်ချက်နဲ့အညီရုရှားအပေါ်မှာဒဏ်ခတ်ပိတ်ဆို့မှုပို့ကုန်ထိန်းချုပ်မှုနဲ့တန်တမာရေးဖိအားတွေဆက်လက်ပေးသွားဖို့အလုံးညီလူညီမျှဆုံးဖြတ်ထားကြပါတယ်။စစ်မြေပြင်မှာရောဆေးဆက်ဆွေးနွေးမှုတွေမှာပါယူကရိန်းအနေနဲ့အတက်နိုင်ဆုံးအသာစီးရအောင်အမေရိကန်မဟာမိတ်တွေနဲ့မိတ်ဖက်တွေကထောက်ပံ့နိုင်ရေးအလေးအနက်ထားရှိကြောင်းဒါမှလည်းရုရှားရဲ့ရန်လုံမှုကိုတွန်းလှန်နိုင်ပြီးနိုင်ငံရဲ့လွတ်လပ်မှုနဲ့အချုပ်အခြာအာဏာပိုင်မှုကိုအပြည့်အဝကာကွယ်နိုင်မှာဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဘလင်ကင်ကပြောဆိုသွားတာဖြစ်ပါတယ်။တနင်္ဂနွေနေ့အစောပိုင်းမှာအမေရိကန်နိုင်ငံသားဝန်ကြီးဘလင်ကင်ကယူကရိန်းနိုင်ငံသားဝန်ကြီးဒီမက်ထရိုကူလီဗာနဲ့တီးခြားတွေ့ဆုံပြီးစစ်ရဲရိုက်ခတ်တရမှုနဲ့ယူကရိန်းရဲ့ကောက်ပဲတီးနှံတွေနိုင်ငံတကာဈေးကွက်ရမယ်အခြေအနေတို့ကိုဆွေးနွေးခဲ့ကြပါတယ်ရှင်။